ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ပုံကိုသုံးသပ်စစ်ဆေးဖို့အတွက်ပြည်နိုင်ငံဝူဟန်မြို့ကိုဒီနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဖော်ဝင်10ယောက်ပါဝင်တဲ့ WHO အဖွဲ့ဟာစင်ကိုနိုင်ငံကနေတဆင့်လေနဲ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့နှစ်ပတ်ကြာအသွားလာဆန်းသက်ပြီးတည်ဆောက်ခွင့်နေသောမှာဖြစ်ပါတယ်။တရင်းနောက်တွေကိုတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့သူကတော့ကားထွက်သွားတဲ့အချိန်မှာလက်ပြပြီးတော့တပ်ပုံရိုက်ခဲ့ကြပါတယ်။အခုလို WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ရောက်လာတဲ့ပတ်သက်ပြီးဝူဟန်မြို့ကတူကတော
့ဒါမှမဟုတ်ဆိုတော့သူတို့တကယ်တည်းကရေယူဤကျင်းတဲ့ပေါင်းစုဒါဆို live stream မှာ night စသုံးပြီးပို့လိုက်
လူချင်းမှာတော့အတိုင်းအတာတစ်ခုထိထောက်ကူဖြစ်မှာပါသူတို့အနေနဲ့လာတာနည်းနည်းတော့နောက်ကျပါတယ်ဒါပေမဲ့လုံးဝမလာတာထက်စာရင်တော့နောက်ကျပြီးမှလာတာကကောင်းပါတယ်ဒီကယောဂါကတရုတ်နိုင်ငံမှာစဖြစ်ခဲ့တာလေသူတို့အနေနဲ့ဒီ virus စတင်ပေါ်ပေါက်ခဲ့တဲ့မူလစစ်မြစ်ကိုတွေးရှိခဲ့မယ်ဆိုရင်သူတို့အတွက်အထောက်အကူဖြစ်မှာပါလို့အသက်38နှစ်အရွယ်ဝူဟန်မြို့ကံရောဂါပြောသွားတာဖြစ်ပါတယ်။ပြည်နိုင်ငံနဲ့ WHO ကြားမှာလာပေါင်းများစွာတဏ္ဍာရေးအခြေတင်ပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ဒီဗိုင်းရပ်စ်ဟာလင်းလို့ဒါမှမဟုတ်အခြားအကောင်တစ်ခုခုကနေလူတွေစီကူးစက်ခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ်။ WHO ရဲ့သိပ္ပံပညာရှင်အဖွဲ့ထဲမှာတော့ American, Australia, Germany, Japan,ဗြိတိန်၊ရုရှား၊နယ်သာလန်၊ကာတာနဲ့ဗီယက်နမ်နိုင်ငံတွေကကြွမ်းကျင်သူတွေပါဝင်တာဖြစ်ပါတယ်ခင်ဗျာ။